Ukraine မှာဖြစ်ပေါ်နေတဲ့စစ်ပွဲကြောင့်ဥရောပတလုံးအခက်ကြုံနေရခြင်းမှာ Georgia နိုင်ငံကတော့မပြောင်းလဲမနဲ့စစ်ပွဲကြီးဖွံ့ဖြိုးလာခဲ့ပါတယ်။ Ukraine ကို Russia ဝင်တိုက်တန်တဲ့ဒီစစ်ပွဲအတွက် Russia သမ္မတ Vladimir Putin ရဲ့လူသစ်ဆုဆောင်းမှုတွေကြောင့် Russia နိုင်ငံသားတသိန်းကျော်လောက် Georgia နိုင်ငံနဲ့ဝင်ရောက်ခိုးလွန်ခဲ့တဲ့နောက်ပိုင်းဒီနှစ်အတွက်ကမ္ဘာမှာအများဆုံးစစ်ပွဲဖွံ့ဖြိုးတဲ့နိုင်ငံတစ်နိုင်ငံဖြစ်လာခဲ့တာပါ။ကမ္ဘာနိုင်ငံအများစုမှာစီးပွားရေးကြိုင်နေပြီးကတ်ဆိုင်မှာအန္တရာယ်ကြုံနေရချိန်မှာလူရေ3,000ခွဲကျော်နေထိုင်တဲ့ဂျော်ဂျီယာမှာတော့ဒီနှစ်အတွက်စီးပွားရေးက10ရာခိုင်နှုန်းလောက်တိုးလာနိုင်ခြင်းရှိတယ်လို့စီးပွားရေးဆောင်ကြည့်လေ့လာသူတွေကပြောပါတယ်။ February 24ရက်ယူကရိန်းကိုရုရှားဝင်တိုက်တဲ့နောက်ဂျော်ဂျီယာနိုင်ငံနဲ့ပထမချိန်ဖြစ်တဲ့ရုရှားနိုင်ငံသား4,000ကျော်ရောက်လာတယ်။မကြာသေးခင်ကရုရှားသမ္မတပူတင်ရဲ့တပ်သားစုဆောင်းမှုကြောင့်လည်းဒုတိယအချိန်နဲ့ဆုတ်လိုက်ပြုံလိုက်ရောက်လာတာဖြစ်ပြီးတော့ဒီနှစ်ထဲဂျော်ဂျီယာကိုဝင်လာတဲ့ရုရှားနိုင်ငံသားစုစုပေါင်းကအနည်းဆုံး3,000လောက်ရှိနေပါတယ်။အခုလိုဝင်ရောက်လာသူတွေနဲ့အတူသူတို့ရဲ့ငွေတွေပါဂျော်ဂျီယာထဲကိုရောက်လာတာဖြစ်ပြီးတော့ April ကနေ September လတည်းရုရှားကနေဂျော်ဂျီယာဘဏ်တွေထဲလွှဲခဲ့တဲ့ငွေကဒေါ်လာ10,000ကျော်ပိုရှိပြီးဒါကမနစ်ကထက်50%လောက်များနေတယ်လို့ဂျော်ဂျီယာဘဟုဘဏ်ကပြောပါတယ်။